ကယင်းဤတပ်ပေါင်းစုတွေရဲ့တလေးလုံးစစ်စင်ရေးဟာ9ရက်ရှိလာနေပြီဖြစ်ပါတယ်။ရှမ်းကယားဒေသတွေမှာတော့လွိုက်ကော်မြို့တစ်ဝိုက်နဲ့မိုးပြဲမြို့နယ်တွေမှာစစ်ကောင်စီနဲ့တိုက်ပွဲတွေကဒီကနေ့အထိဆက်ပြီးတော့အပြင်းထန်ဖြစ်ပွားနေပါတယ်။တလေးလုံးစစ်စင်ရေး9ရက်မြောက်နေ့ကတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီရဲ့စခန်း6ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်လို့မိုးပြဲတလေးလုံးစစ်စင်ရေးမဟာမိတ်အင်အားစုတွေကသတင်းထုတ်ပြန်ထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုအခြေခံပြီးတော့မင်းမြတ်စင်အောင်ကပြောပြပေးပါမယ်ရှင်။
လွိုက်ကော်မြို့အကျဉ်းထောင်နာတဝိုင်းမှာဒီကနေ့နိုဝင်ဘာ18ရက်နေ့ထိစစ်ကောင်စီနဲ့ကီအီနီတပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ကီအီနီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲဆူက VOA ကိုပြောပါတယ
်။ဒီတိုက်ပွဲတွေအနေနဲ့ဆက်ပြီးတော့ဒါ9ရက်နေ့မြောက်ဖြစ်လာပြီပေါ့နော်။ဆိုတော့မြို့ထဲမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်ပေါ့နော်။လည်းကောင်းမျိုးမှာတိုက်ပွဲတွေဖြစ်နေတယ်။မိုးပြေဘက်ကတော့တော့ဆိုတော့ဒီစိတ်ချက်ကိုတော့ကျွန်တော်မတော်နိုင်သေးဘူး။မိုးပြေမှာကတော့ညင်နေသေးတယ်လို့ပြောရပါတယ်
။မိုးပြေတိုက်ပွဲနဲ့ပတ်သက်ပြီးတော့လက်တလောအသေးစိတ်အချက်အလက်တွေကိုသတင်းမထုတ်ပြန်နိုင်သေးကြောင်းနဲ့ဒီမော့ဆူမြို့နယ်ဒေါငန်ခါကြီးရွာတစ်ဝိုက်မှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကလည်းမနေ့ကလွိုက်ကော်မြို့အချင်းတောင်နာတစ်ဝိုက်နဲ့မိုးပြေဒီမော့ဆူရီဘက်မှာပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ပါတယ
်။လွိုက်ကော်မှာတော့ကျွန်တော်အချင်းတောင်နာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ပြန်သူအကြဆုံးရှိသွားတဲ့ပြန်တဲ့ဆုတ်ပါသွားတယ်။မိုးပြေနဲ့ဒီမော့ဆူဘက်မှာလည်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။
လွိုက်ကော်မြို့ဒေါတမရက်ကွက်မှာနေသူတူကတော့သူတို့ဘက်မှာဒီမနေ့ပိုင်းပြစ်ခတ်တံတွေတိတ်မကြားရပါပေမဲ့မနေ့ကနိုဝင်ဘာ16ရက်ညဘက်မှာတော့နှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တာလေးနဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အကြောင်းအခုလို့ပြောပါတယ်
။ဒီနေ့ချင်းနေရတာမှဘာမှမကြားသေးဘူးလေးနဲ့မပြစ်ဘူးအော်နေရင်လည်းမပြစ်ဘူးလေလည်းမပြစ်ဘူးဒီနေ့တော့မင်းများတော့လေရင်လည်းပြစ်တယ်နေရင်လည်းပြစ်တယ်ဗျလက်နဲ့ကြည့်ရတာပုံမှန်ဆိုပြစ်ကူနေတာပါပဲညောက်ကလည်းပြစ်တယ်တောင်းအောင်လည်းပြစ်တယ်အပေါ်တဲ့မျိုးလေးပေါ့ရောပုံမှန်မရေပုံမှန်တော့မဟုတ်တော့ပါဘူးဗျဒါမဲ့ဒီမှာပဲနေနေအမခန့်ချက်တော့မရှိပါဘူးအားလုံးကစိုးရိမ်စိမ်းနေပဲမပြေနိုင်လို့သာနေနေရတာပဲလေ
လက်နဲ့ကြည့်နေလင်းတိုက်ခိုက်မှုတွေကြာလွိုက်ကော်မြို့မှာနေထိုင်တာမလုံခြုံတော့တာမို့မြို့ကအများစုကမြို့ဆွန့်ခွာနေကြပါတယ်စစ်ဆောင်ကူညီနေတဲ့တန်ခါတပါးကတော့ကိုရင်တွေကိုဘေးလွတ်ရာပို့ဆောင်ပေးဖို့ပြင်ဆင်နေတယ်လို့အခုလိုမိန့်ကြားပါတယ်
။ဝင်လာဆိုရင်လည်းပြီးကြမှာပဲဟိုဘက်ကတော့ဟိုဘက်ကရှိနေကြတယ်။ဆီကတော့တင်းမာနေနိုင်နိုင်လို့လောလောဆယ်တော့သူတို့မပြစ်သေးဘူး။ဟိုမှာကတ်မတိုက်ခိုက်ရင်ကြီးကြီးကြီးတွေဒါထွက်တော့ညံ့နေကြတယ်။ဆောင်တဲ့လူလည်းတော်တော်များဆောင်နေပဲကားသားရှင်နောက်နေကျန်တဲ့လူလည်းကျန်နေရတယ်။ဆီရင်းမြတ်လူလည်းရောင်းနေတယ်။ကိုယ်ကတော့ကြောင်းလိုက်ခါကိုခဏကိုရင်နေပို့တော့မှာကိုရင်နေဟိုတော့ဆောင်ခိုင်းတော့မယ်။ဟိုပို့တော့မှာပေါ့နော်
။အလားတူတလေးလုံးစစ်စီစတင်လိုက်တဲ့နိုဝင်ဘာ17ရက်ကနေ18ရက်ဒီကနေ့ထိမိုးပြဲမှာပြစ်ခတ်မှုတွေရှိသေးပဲလို့မြို့ကန်တူက VOA ကိုပြောပါရယ်တိုက်ပွဲကြောင့်ဒေသခံတွေဟာမိုးပြဲမြို့လုံးကျွန်းနီးပါးမြို့ကိုစွန့်ခွာပြီးတော့ဘေးလွရာတိမ်းရှောင်နေရပြီးလက်ရှိရက်ကွက်ထဲမှာအရက်သားတယောက်စနှစ်ယောက်စပဲကျန်တော့တယ်လို့ပြောပါရယ်
အဲ့6ရက်လောက်ရှိပြီမိုးပြဲရှစ်ဖက်ရောအနောက်ဖက်ရောဒီတောင်ဖက်မြောက်ဖက်ပြီးတော့ပြတောက်ပြဲထားတဲ့ညတွေကိုလို့စိုက်ပွဲဖြစ်တယ်ဒီရက်ကြည့်လဲကြည့်တာပေါ့မြက်ခံတွေကမရှိတော့အကုန်ထွက်ဒီမရှိတလောက်ပေါ့ဒီရှိတော့မှတရက်ကွဲဟူဒီမြောက်တောင်ရောက်အဲ့လိုပေါ့နော်အကောတတော်များများထွက်သွားကြပြီးမြို့စွန့်ကြတယ
်ဆီယနာသိမ့်ပြည့်တဲ့နောက်ပိုင်းမိုးပြဲမြို့အနှံကာလာရှိတက်ဆွဲအထိုင်ချထားတဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းရင်အင်အားစုတွေကစခန်းတစ်ခုပြီးတစ်ခုသိမ်းပိုက်နေတယ်လို့မိုးပြဲမြူကန်တူကပြောပါတယ်
။အကွေတာတွေကတပြည့်နေရစသမီးရနေပေါ့သတော်ရနေတော့6ဦးဒီကောင်စီမှာညာချထားတဲ့ညာတွေအကုန်လုံးသူတို့ဝင်သိမ်းတာပေါ့ဝင်ကြည့်တော့စခန်းတနေရာတနေရာသူတို့တွေကထောက်တယ်ပေါ့နော်သူချင်းစစ်ချက်ထောက်ရမှာသူခံနေသူတို့စခန်းပေါ့နော်ဖြစ်စီသွားတာလေအဲ့လိုပေါ့ခုနောက်ဆုံးကြံချိတာဒီမိုးပြဲမြူနေကကောင်အထွဲပေါ့ဒီမိမိနဲ့ညာတိုင်းရင်ဖိမှာပဲကြံတော့ဆောင်
လက်ရှိမိုးပြဲမြို့ရဲမှာတော်လိုင်းအင်အားစုတွေနေရာယူထားပြီးတော့မိုးပြဲမြို့နဲ့နှစ်မိုင်အကျော်အကွာလောက်မှာတော့စစ်ကောင်စီရဲ့ခမရ၄နှစ်နဲ့ချင်းမြန်တည်ရင်မှာပဲစစ်တပ်တွေကျန်တယ်လို့ပြောပါရယ်။နိုဝင်ဘာ17ရက်နေ့တလေးလုံးစစ်စင်ပထမနေ့မှာတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီတပ်ကခြေကုပ်ယူထားတဲ့ဝါရီဆူဖလိုင်းဒုံဒူတန်ပွဲကုံ3ပွဲကုံ1ညောင်ဝိုင်းပီကင်းကောက်ခူဆောင်ကန်းစီကားနှစ်စတဲ့စခန်း၈ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့နိုဝင်ဘာ15ရက်နေ့မြောက်နေ့မှာတော့ဆက်တော်ရတောင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းမိုးပြဲတလေးလုံးစစ်စင်ရေးမဟာမိတ်အင်အားစုတွေကဒီကနေ့သတင်းထုတ်ပြန်ထားပါတယ် တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့ပစ်ခတ်ခဲ့ပြီးအရက်သား၄ဦးသေဆုံးပြီးတော့၆ဦးဒဏ်ရာရတယ်လို့ဆိုပါတယ်။တလီလုံးစစ်စင်ရေးမှာအလဲပိုင်းတိုင်းစစ်ဒေသရှမ်းတောင်ပြူဟာတစ်တပ်ရင်းတွေဖြစ်တဲ့1339တက်ရင် MB1 1339တက်ရင် PK1 1336တက်ရင် PK2 1339တက်ရင် MB2 1334 PKS PDF နဲ့ရှမ်းတောင်ပြူဟာနှစ်တက်ရင်တွေဖြစ်တဲ့1933 1935 1938 1339 1911တက်ရင်နဲ့ KNDF ပြူဟာတက်တက်ရင်တွေဖြစ်တဲ့ KNDF PO3, PO11, PO22 နဲ့မြို့ပြတော်လှန်ရေးတပ်ဦး URF2 ပါဝင်တိုက်ခိုက်ခဲ့တဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။